2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘရက်ကိုဘားမားဒါမှမဟုတ်လေဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်တို့ကိုစုံစမ်းစစ်ဆေးဖို့သမ္မတဒေါ်နယ်ထရန့်ကတောင်းဆိုနေပေမဲ့သူတို့အပေါ်စုံစမ်းစစ်ဆေးရေးဖြစ်လာမယ်လို့မမျှော်လင့်ကြောင်းတရားရေးဌာနအကြီးအကဲကတင်းနှင်းလာနေမှာပြောဆိုပါတယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုရှိခဲ့သလားဆိုတဲ့အပေါ်စုံစမ်းမှုတွေဟာအခြေအမြစ်လုံးဝမရှိတဲ့တန်တရားတွေကိုအခြေခံဆောင်ရွက်ခဲ့တာဖြစ်ပြီးသမ္မတအပေါ်မှာတရားမျှတမှုမရှိတဲ့ဆောင်ရွက်ချက်လို့ရှင့်နေချုပ်ဘီလ်ဘားကပြောဆိုထားတာပါဒီနိုင်ငံရေးအရာစုံစမ်းစစ်ဆေးမှုတွေလို့ရှင့်နေချုပ်ကတုံ့နှုံပြီးအမေရိကန်တရားရေးစနစ်မှာဒီလိုစုံစမ်းမှုတွေအပြန့်အလှန်လုပ်နေတာကိုရပ်တန့်ပြဖို့ရည်ရွယ်တယ်လို့ပြောဆိုထားပါတယ်